ဥရောပကိုသတင်းနှစ်ပတ်ကြာခီးစဉ်ဖြစ်တော်ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့မှာဥရောပကောင်စီရဲ့ဥက္ကဋ္ဌဖြစ်တဲ့ဟမ်မန်ဗင်ရမ်ဘွေးနဲ့တွေ့ဆုံဖို့ရှိပါတယ်။စနေနေ့မှာဘယ်လ်ဂျီယမ်နိုင်ငံကိုရောက်လာတဲ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဘရက်ဆဲလ်မြို့မှာနေထိုင်နေတဲ့ဒေါက်တာဒေါ်မိုးမိုးနှင်းကိုဒေါခင်မျိုးသက်ကဆက်သွယ်မိမတ်တဲ့အခါမှာဒေါက်တာဒေါ်မိုးမိုးနှင်းကအခုလိုစပြီးတော့ပြောပါတယ်ခင်ဗျာ။
တော်စားစီပရက်ဆာစ်ကိုဟိုတကူရနေစနေနေ့မနေ့ကခွန်နိုင်နေဆရာရောက်လာတယ်ရောက်လာပြီးတော့ရေရောက်ချင်းမဲ့ထင်ပါတယ်ဟိုဟိုတယ်မှာနေရချပြီးတော့ EU Commissioner Jose Barroso နဲ့တွေ့ပါတယ်တွေ့ပြီးတော့ Dolin Session လင်ပွဲပေါ့နော်ဒေါ်စားစုကြည်ကဖွဲ့စည်းပုံအခြေခံဥပဒေကို2015မတိုင်ခင်ပြုပြပြောင်းလဲရမယ်ပြုပြပြောင်းလဲခြင်းမရှိရင်2015ရွေးကောက်ပွဲဟာဒီမိုကရေစီနိလန်းချတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးလို့ဒေါ်စားစုကြည်ကပြောပါတယ်ပြီးတော့ Jose Barroso အနေနဲ့ကကြတော့ဗမာနိုင်ငံရဲ့ဒီပြုပြပြောင်းလဲမှုတွေကိုဥရောပသမဂ္ဂအနေနဲ့သတိကြီးစွာနဲ့စောင့်ကြည့်နေမယ်ကဲခတ်နေမယ်လို့ပြောသွားပါတယ်။နေ့လယ်ပိုင်းကျတော့ Louvain La Neuve University ကိုရောက်သွားပါတယ်။အဲ့ဒီ University မှာဒေါက်ဆန်းစုကြည်ကို Doctorate ဘွဲ့ပေးထားပါတယ်။အဲ့ဒါကိုလက်ခံပါတယ်။ပြီးတော့ဒေါက်ဆန်းစုကြည် Charity and Compassion in Politics and Democracy ပေါ့ဆွေးနွေးပြောကြားသွားပါတယ်။ဒီနေ့ကကျမတို့ဟိုဒီနန်းတွေးမိသားစုလည်းတွေ့ပါတယ်။ကျမတို့ဘီယင် Philips နဲ့ကျင်ရတော့ Matthew တို့နဲ့တွေ့ဆုံပါသေးတယ်။ကျမတပ်ပုံလေးထဲမှာမြင်ရတာပေါ့လေ။
ဒေါက်ဆန်းစုကြည်ဒီကနေ့ဘယ်သူနဲ့တွေ့ဖို့ရှိပါလဲ
ဒီနေ့ကျတော့ဒေါက်ဆန်းစုကြည်ကမနေ့ပိုင်းမှာဥရောပကွန်ရှင်ရဲ့ဥက္ကဋ္ဌဟဲမန်ဖွန်ရွန်ပိုင်းနဲ့တီးသန့်တွေ့ဆုံပါမယ်ပြီးတဲ့အခါကျတော့နေကင်းပိုင်းမှာ EU ပါလီမန်မှာမိန့်ခွန်းပြောကြမယ်လို့အစီအစဉ်မျိုးကျမတို့သိရပါတယ်နော
်ဒီဒေါက်ဆန်းစုကြည်ရဲ့ဒီဥရောပခီးစင်မှာနောက်ဘာတွေလုပ်ဖို့များသူစီစဉ်ထားတာတွေကြားပါတယ်
ဟုတ်ကဲ့ဆက်သူလူဆွန်ဘူးခေါ်သွားပါမယ်အဲ့ဒါလေတော်ဝင်မိသားစုတွေကနေပြီးတော့ကြိုးစိုးအခမ်းအနားလိမ့်မယ်အတွေ့ပြီးတော့သူကအေးမနေ့ကကျတော့လေ EU ministers တွေနဲ့ဥရောပသမဂ္ဂဝန်ကြီးများအဖွဲ့နဲ့တွေ့ဆုံမယ်အဲ့ဒါလူဆုံဘူးမှာပါမနေ့ပြန်တော့လေနောက်ပြီးအင်ကာနေ့ကျတော့ဒေါ်ဆဆုကြီးကဟိုဆက်ကာရော့ဆုကိုရယူလက်ခံပါလိမ့်မယ်အဲ့ဒါကတော့ပြင်သစ်နိုင်ငံ Strasbourg မြို့မှာပါမှာအဲ့ဒီဆက်ကာရော့ဆုကိုလက်ခံမှာတော့နေ့လေ12နာရီနဲ့12နာရီခွဲကြာပ
ါဒေါ်ဆဆုကြီးမြန်မာမိသားစုတွေနဲ့တွေ့ဖို့ရှိပါလားရှင်
ဆန်းစုကြည်ကတခုဒီဥရောပခီးစဉ်ကလွန်ခဲ့တဲ့တလားလောက်ကပဲစပြီးတော့မမျောလင့်မဲ့တိလိုက်ရတယ်လေ။ဟိုကျမတို့ဘယ်လ်ဂျမ်နိုင်ငံမှာဆိုတော့အင်မတန်လူနည်းပါတယ်။ဗမာကဟို20 30ပဲရှိတယ်လေ။ဒါပေမဲ့ဟော်လန်နိုင်ငံမှာတော့ကျမတို့ဟိုဘော်မစ်ကွန်မြူနတီကအင်မတန်ကြီးကြီးကျယ်ကျယ်ရှိပါတယ်။ဟို900တထောင်လောက်လေ။ဟော်လန်အဖွဲ့ကြီးကလည်းကျမတို့နဲ့အတူတူပေါ့လေ။သူလေ့လာပါတယ်။ဘယ်အချိန်ရောက်လာလို့ဘယ်အချိန်ရောက်လဲသိမသိဘူး။ကျမတို့ရွေးကောင်း NLD ကိုမေးတော့လေအချမ်းပြင်းမဲ့သူတို့သတင်းသိတယ်လေ။သူတို့ဘယ် flight နဲ့ရောက်လာလို့လဲမသိဘူးမှာ။မနေ့ကနဲ့တနေ့ကနဲ့မှာတကယ်ရောက်လာမှပဲကျမတို့သိရပါတယ်။နောက်ပြီးတော့ကျမ Louvain La Neuve ဆိုတာမနေ့က Catholic University မှာ Belgium မှာပေါ်ပြောတဲ့ပွဲဆိုလို့ရှိရင် hall တွေကသူတို့လူတွေပေါ့လေ။အဲ Belgium နိုင်ငံရေးအဖွဲ့လူတွေနဲ့ပဲသူတို့ပြည့်သွားပြီတဲ့။နိုင်ငံရေးနဲ့ចောင်းသားတွေပေါ့လေ။ပြည့်သွားတဲ့ကြောင့်မလို့တဲ့ကျမတို့ video hall မှာပဲနေရာရှိမယ်ဆိုတော့အဲ့မှာဗမာနဲ့တွေ့ဖို့အစီအစဉ်ကလည်းလွဲသွားပါတယ်မ။အင်ကာနေကြရင်တော့အင်ကာနေက Strasbourg ပြင်သစ်မှာဗမာအဖွဲ့တွေကိုကျမတို့ Burmese community ကို30ဖိတ်ထားပါတယ်။ဒါပြင်သစ်ကဗမာ community ရစီစဉ်ပေးချက်အရပါဒါတနိုင်ငံကို5ယောက်ပေါ့လေ Belgium 5ယောက် Holland 5ယောက်ပေါ့လေသူတို့ရှကျူးတွေကလည်းတော်ဝင်မိသားစုတွေရောအပေါ်ကျမတို့မြောက်ပိုင်းမှာနေတဲ့နိုင်ငံရေးအဖွဲ့အစည်းတွေလည်းဒေါအောင်ဆန်းစုကြည်ကိုတွေ့ခွင့်မရကြပါဘူးမ
ဒေါအောင်ဆန်းစုကြည် Sakharov စုယူပြီးလို့ရှင်ဘာတွေလုပ်ဖို့များသူစီစဉ်နည်းနည်းပြောပြပေးပါ
ဒေါအောင်စုကြည် Sakharov စုယူပြီးတော့ England နဲ့ Ireland ကိုသွားပါလိမ့်မယ် England Ireland သွားပြီး Italy ကိုပြန်လာမယ်ပြောပါတယ်ပမာ Democracy ရေးကိုအမြဲတမ်းထောက်ခံအားပေးခဲ့တဲ့၄နိုင်ငံကိုဒေါအောင်ဆန်းစုကြည်လာပါမယ်တဲ့